မြန်မာစစ်ကောင်စီနဲ့အေအေရခိုင်လက်နက်ကိုင်အဖွဲ့အစည်းပြီးတဲ့ရက်ပိုင်းကတိုက်ပွဲဖြစ်ပွားခဲ့ပြီးထိခိုက်ကြဆုံးမှုတွေရှိခဲ့တယ်ဆိုတာကိုစစ်ကောင်စီဘက်ကဝန်ခံပြောဆိုပါရယ်ဒါပေမဲ့လည်းအေအေဘက်ကပြောသလောက်တော့အရေးအတွက်မများတဲ့အကြောင်းညင်းဆိုပါရယ်လောလောဆယ်တော့တိုက်ပွဲဖြစ်ပွားခဲ့တဲ့မောင်တော်အငူမော်ကားလမ်းကိုစစ်ကောင်စီကပိတ်ထားတာကြောင့်ဒေသခံတွေအခက်ကြုံနေရပါတာပါရခိုင်ဒေသအခြေအနေရန်ကုန်ကလာတဲ့သတင်းကိုကိုစံကျော်ပြောပြပေးပါရှင်
ပြီးခဲ့တဲ့ရက်ပိုင်းကတိုက်ပွဲဖြစ်ပွားခဲ့တဲ့မောင်တော်မြို့နယ်ကအငူမော်မောင်တော်ကားလမ်းကိုစစ်ကောင်စီကပြီးခဲ့တဲ့ဩဂုတ်လ23ရက်နေ့ကလေးကပိတ်ထားတာကြောင့်ဒေသခံတွေသွားလာရေးအခက်ကြုံနေရပါတယ်။ထွက်ပြေးတိမ်းရှောင်လာကြတဲ့ထောင်နဲ့ချီတဲ့ရတေတောင်ဒေသခံတွေစာဝတ်နေရေးအခက်ခဲတွေနဲ့ရင်ဆိုင်နေကြရတယ်လို့ထွက်ပြေးလာသူတွေကပြောပါတယ်။ပိတ်ထားတဲ့ကားလမ်းဟာစစ်တွေမြို့ရဲ့တဖက်ကန်ရတေတောင်မြို့နယ်အငူမော်ကနေမောင်တော်ဒေသအတွက်စားတောက်ကုန်တွေကိုအဓိကပို့ဆောင်ပေးနေတဲ့ကုန်သွယ်ရေးလမ်းကြောင်းဖြစ်ပါတယ်။မောင်တော်မြို့နယ်လွှတ်တော်ကိုယ်စားလှယ်ဟောင်းဦးမောင်အောင်ကလမ်းအခြေအနေနဲ့ပတ်သက်ပြီး VOA ကိုအခုလိုရှင်းပြပါတယ
်။စစ်တွေနဲ့မောင်တော်ဟာဒီရဲကုန် PC တွေကိုစောင့်ဝဲနေရဲ့အစီအပြေကိုလည်းကုန် PC တွေလာကြရတယ်။ကုန် PC တွေကဘိုးဆိုကားလမ်းပတ်တော်လာမဲ့အခြေအနေလည်းမရှိတော့ဘူး။လာလို့လည်းမရဘူးလေ။အားကြောင့်မို့စောင့်ဝဲနေရတာကအကုန်လုံးဈေးတက်ပြီးတော့အဲဒီ PC တွေဈေးတက်ပြီးတော့စောင့်ဝဲနေရဲ့ဆက်ကပ်ပြီးကြတာပေါ့
။ဒါအပြင်မောင်တော်မြို့နယ်ဘက်မှာစစ်ကောင်စီဘက်ကစစ်ကားတွေရဟတ်ရင်တွေစစ်တင်းမောတွေတုံးပြီးလူအင်အားလက်နက်ခဲယမ်းတွေဖြည့်တင်းနေတာတွေကြောင့်တိုက်ပွဲတွေပြင်းထန်လာနိုင်တယ်လို့လည်းရခိုင်လက်နက်ကိုင်အေအေအဖွဲ့ဘက်ကထုတ်ပြန်ထားပါတယ်။အေအေရဲ့ထုတ်ပြန်ချက်ဟာတည်ငြိမ်နေတဲ့ရခိုင်ပြည်နယ်ကိုမတည်ငြိမ်ဖြစ်စေချင်တဲ့သဘောဖြစ်တာကြောင့်စစ်ကောင်စီဘက်ကလည်းလုံခြုံရေးအရာဆောင်ရွက်တင်တာကိုဆောင်ရွက်နေတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုပြောပါတယ်
။သူတို့အနေနဲ့ကတော့ဒီရခိုင်ပြည်နယ်မှာယခုလက်ရှိတည်ရှိနေတဲ့တည်ငြိမ်အေးချနေတဲ့အခြေအနေတွေကိုဒီနေ့အေးရအောင်လှုပ်ချင်နေတဲ့သဘောထားမျိုးတွေတွေ့ရတယ်လို့ပဲမှတ်ချက်ပြုလို့ပါတယ်။အဲဒီကြားထဲမှာလုံခြုံရေးတပ်ဖွဲ့ဝင်တွေကိုရဲတပ်ဖွဲ့ဝင်တွေပါမလို့တစ်ဖက်သက်ဒါအယောက်ပစ်ခတ်တာမျိုးတွေ၊ချောင်းချောင်းပစ်ခတ်တာမျိုးတွေ၊ဖန်စီခေါ်တောင်းတာမျိုးတွေလှုပ်ဆောင်လာတာကိုတွေ့ရပါတယ်။အဲကျွန်တော်တို့အနေနဲ့ကတော့လုံခြုံရေးကလှုပ်တဲ့လှုပ်တိုက်ကြတာတွေကိုဆက်လက်လှုပ်ဆောင်သွားမှာဖြစ်ပါတယ်။
တိုက်ပွဲတွေအတွင်း AA ဘက်ကရောစစ်ကောင်စီဘက်ကပါထိခိုက်ကြဆုံမှုတွေရှိခဲ့ပြီးစစ်ကောင်စီတပ်သား40လောက်ထိခိုက်ကြဆုံခဲ့တယ်လို့စစ်လက်နက်ပစ္စည်းတွေသိမ်းဆည်းရမိခဲ့တယ်လို့ AA ဘက်ကသတင်းထုတ်ပြန်ထားပါတယ်။ဗိုလ်ချုပ်ဇော်မင်းထွန်းကတိုက်ပွဲဖြစ်ပြီးထိခိုက်ဒဏ်ရာတွေရှိခဲ့တယ်ဆိုတာကိုဝန်ခံပေမဲ့ AA ဘက်ကပြောသလောက်မများဘူးလို့တုံ့ပြန်ပါတယ်။အတိအကျတော့ပြောဆိုခြင်းမရှိပါဘူး။ရသေးတော်မြို့နယ်အငူမော်မောင်တော်ကားလမ်းအနီးမှာရှိတဲ့ဒုံပတ်ကျေးရွာနဲ့ချင်းခါလီကျေးရွာအနီးမှာပြီးခဲ့တဲ့ရက်ပိုင်းကတိုက်ပွဲဖြစ်ပွားခဲ့တာကြောင့်ထောင်နဲ့ချီတဲ့ဒေသခံတွေဘေးလို့ရာကိုထွက်ပြေးနေကြရတာလည်းဖြစ်ပါတယ်